Aramis.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဧပြီလ23ရက်အင်္ဂါနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9.19 19.25 တို့ကနေဖမ်းယူနားဆင်ဆိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီနေ့ညနေပဲသတင်းတွေကိုမိတ်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါကိုဘော်လုံးနဲ့ကိုကျော်စိုးဦးရဲ့အယူခံကိုတရားလွတ်တော်ကပယ်ချလိုက်တဲ့အပေါ်လူခွင့်ရဖွဲ့တွေကဝေဖန်ရှုတ်ချကြပါတယ်။ဒီလူလင်ကမှာလူ300ကျော်တည်ဆုံတဲ့ဖောက်ဘုံဖောက်ခွဲမှုတွေကိုသူတို့လုပ်တာလို့ IS အစွန်းရောက်ဖွဲ့ကပြောပါတယ်။တနင်္လာနေ့ကငလင်ကြီးတခုလုတ်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ငလင်ကြီးတခုထပ်လုတ်ပါတယ်။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖွဲ့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒေသခံရိုက်တာသတင်းသမားနှစ်ယောက်ရဲ့အယူခံကိုပြည်ထောင်စုတရားလွတ်တော်ချုပ်ကပါလတ်လိုက်တာနဲ့ပတ်သက်လို့သူတို့ရဲ့အကျိုးဆောင်ရှင်တွေကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဒီအဆုံးဖြတ်နဲ့ပတ်သက်လို့စိတ်ပျက်နေတယ်လို့ပြောချင်တယ်။အဲဒါမှာမြန်မာနိုင်ငံရဲ့တရားစီရင်ရေးကဖွင့်ပြီးတော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာရှိခဲ့တယ်လို့ပြောတယ်
အကျိုးဆောင်ရှင်နေဥက္ကမောင်စောရဲ့ပြောကြားချက်နဲ့တူနားဆင်ကြရမှာပါ။အဲ့ဒီပေါ်မှာသတင်းမီဒီယာအတိုင်းဝိုင်းဘက်ကရောဘလူဝေဖန်သုံးသပ်မှုတွေရှိသလဲဆိုတာကိုလည်းဇက်တိုက်ထုတ်လွှင့်ပေးသွားမှာပါရှင်။အဲ့ဒီနောက်မှာတော့ရခိုင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာရာသီဥတုပူပြင်းလာတာနဲ့အမျှတောက်သုံးရေတန့်ရှားပါလာနေပြီးဝမ်းယောဂါနဲ့နာမကျန်းဖြစ်သူတွေပိုများလာနေတဲ့အကြောင်းကိုလည်းသိကြရပါမယ်ရှင်။အခုရင်ဆုံးတော့အင်ကာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
ထောင်တန်း9စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့အယူခံကိုနေပြည်တော်တရားလွှတ်တော်ချုပ်ကဒီနေ့ပယ်ချလိုက်တဲ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ရှုတ်ချကြပါတယ်။မြန်မာနိုင်ငံလူခွင့်ရေးကြီးဆိုင်ရာထူးဆောင်ရေးဆက်စည်းမှုပမောခရရင်လီကမြန်မာနိုင်ငံမှာတရားဥပဒေအောင်မြင်မှုမရဘူးလို့ထွတ်တာမှရေးပါတယ်။နိုင်ငံတကာလူငယ်ချင်းသာကွင့်အဖွဲ့ AI ရဲ့အရှိနဲ့အရှိတောင်အစဒေသဆိုင်ရာညွှန်ကြားရေးမှူးနီကိုလတ်ဘူကလင်ကဝါလုံးနဲ့ကျော်စိုးဦးရဲ့ယူခံကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တာဟာဆိုးရွားတဲ့တရားမမျှတမှုဖြစ်ပြီးမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အတွက်အမှောင်ဖုံးတဲ့အနေအထားဖြစ်ပါတယ်။ရခိုင်ပြည်နယ်မှာစစ်ဖက်ရဲ့ရက်စက်တဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတီးခြားလွတ်လပ်တဲ့ဘယ်လိုသတင်းရေးသားမှုမျိုးမှမရှိစေရဘူးလို့အာဏာပိုင်တွေကအခိုင်အမာဆုံးဖြတ်ထားတာကိုဒီမှုကပြနေပါတယ်။နိုင်ငံရဲ့တရားရေးစနစ်တန်ဖိုးရိုးရိုးကျဆင်းစေမှာကိုတော့မှထက်မတွက်ပဲလှုပ်ဆောင်နေကြတာပါလို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တခုမှပြောထားပါတယ်။လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့အစဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဆက်ပြီးအကျဉ်းကျနေတာဟာဒေါ်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီဘယ်လောက်တောင်မှားယွင်းနေလဲဆိုတာကိုပြနေတယ်လို့ပြောပါတယ်။မီဒီယာလူလက်ခွင့်နဲ့ပတ်သက်ရင်မြန်မာစစ်ဖက်ရောအရတားအစိုးရရောဟာသူတို့ရဲ့လွဲချော်တဲ့အုပ်ချုပ်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်ဘယ်လိုမျိုးကုန်ထုတ်တာမျိုးကိုမဆိုရှင်းပြဖို့ဆုံးဖြတ်ထားတာမှတူညီကြပုံရတယ်လို့ဖေးရိုဘတ်ဆန်ကပြောပါတယ်။လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အများအဖွဲ့ APHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ်ချားလ်စ်ဆန်တီယာဂိုကတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်အပေါ်အကြီးအကျယ်စိတ်ပျက်တဲ့အကြောင်းဒီသတင်းတော်တွေကိုပြစ်ဒဏ်စီရင်တာဟာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းတခြားနေရာတွေမှာဖြစ်နေတဲ့ရက်စက်တဲ့လူရက်တွေနဲ့ပတ်သက်ပြီးသတင်းထိန်းချုပ်ဖို့လုပ်တဲ့အစိုးရရဲ့နောက်ထပ်နည်းလမ်းတစ်ခုဖြစ်တယ်လို့ဒီကနေ့ရွှေဆွေနယ်ပဲထုတ်ပြန်တဲ့တခုမှပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့အယူခံကိုတရားလွှတ်တော်ချုပ်ကပယ်ချတာရုပ်ရှင်ဒါရိုက်တာမင်းတင်ကိုကိုကြီးနဲ့ဒေါင်းလို့မျိုးဆက်တန်ကြပ်အဖွဲ့ဝင်တွေကိုမကြသေးခင်ငါပဲဖမ်းဆီးတာအရာဝတီသတင်းဌာနအေဒါဦးရဲ့အနေနဲ့တခြားသတင်းထုတ်တွေကိုတရားစွဲဆိုထားတာတွေဟာလူလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာတီးခံမှုမရှိတာပိုတိုးလာနေတာကိုပြနေတယ်လို့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။သတင်းထုတ်မှုရဲ့အယူခံကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့သတင်းပြပိုချက်ကိုနောက်ပိုင်းမှာထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။တရုတ်လင်ကာနိုင်ငံမှာဒီကနေ့တုန်းကခရီးရန်တွေထွက်မြတ်ထားတဲ့ Easter Sunday နေ့မှာလူပေါင်းရ300ကျော်တည်ဆုံပြီးတော့ရာနဲ့ချီတန်ရာရစီခဲ့တဲ့ဘုံဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS Islamic အဖွဲ့ကကြေညာလိုက်ပါတယ်။သူတို့ကအသက်တွေထောက်ထားမပြဘဲနဲ့ IS ပိုင်နဲ့ MMAC တရင်ဌာနကတဆင့်အခုလိုကြေညာလိုက်တာပါ။ New Zealand နိုင်ငံ Christchurch ကဗလီနှစ်ခုကိုပြီးခဲ့တဲ့လတုန်းကတိုက်ခိုက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့သတိလင်္ကာတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အကြောင်းသတိလင်္ကာကာကွယ်ဝန်ကြီး Ruwan Wijewardin ကလွှတ်တော်မှာဒီကနေ့ပြောဆိုလိုက်တာပါ။ဘာကြောင့်ဒီဖြစ်ရတဲ့ခုအဆက်ဆက်ရှိတဲ့အကြောင်းကောက်ချက်ကြရလဲဆိုတဲ့အကြောင်းတော့အသေးစိတ်ကိုတော့သူကရှင်းပြမသွားပါဘူး။ပြီးခဲ့တဲ့10နှစ်ကျော်က20ကြာဖြစ်ပွားခဲ့တဲ့တိဗီလင်္ကာပြည်တွင်းစစ်နောက်ပိုင်းလူအများဆုံးသေဆုံးတဲ့ဖြစ်လဲဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့သေဆုံးသူတွေကိုစုပေါင်းတကြိုတဲ့အတုပအခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီလိုလူအများအပြားကိုအစုလိုက်အပြုံလိုက်တက်ဖြတ်တဲ့ဖြစ်ရတဲ့ဆက်ဆက်နေတဲ့လူအယောက်40ကိုဖမ်းထားတဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့မှပြောပါတယ်။ ဟိုတယ်လေးခုနဲ့ထင်ရှားတဲ့ဖျားကြောင်၃ကြောင်မှာစက်တိုက်စုစလို့ဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေကိုလူသိနေတဲ့ National Traffic ဂျမတ် NTJ အကြံဖက်အဖွဲ့ကအသေးခံပုံခွဲသမားခုနှစ်ယောက်ကလုပ်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုတွေမတိုင်ခင်မှာနိုင်ငံသားထောက်လိုင်းအေဂျင်စီကသတိပေးချက်လက်ခံရရှိခဲ့တဲ့အကြောင်းကိုလည်းဝန်ကြီးချုပ်
ရန်နီယယ်ဝီကာရာမန်စင်ကပြောဆိုသွားပါတယ်။အာဖဂန်နစ္စတန်ပြည်နယ်တင်းရဲ့အေးဆန်ရအမေရိကန်ထူးတန်တမန်ဇော်မီခါလီဇတ်ဟာတာလီဘန်တွေနဲ့ဆက်စပ်ညှိနှိုင်းမှုနောက်ကျင်လို့ဖို့အတွက်ကာတာနိုင်ငံကိုကြီးထွက်သွားပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်ရေးနိုင်ငံရေးအဖြစ်တစ်ခုရှာဖို့ယူရတဲ့အမေရိကန်နဲ့တာလီဘန်တို့ကြားဆွေးနွေးပွဲတွေလုပ်နေတာပါ။ကာတာနိုင်ငံတော်မျိုးအခြေစိုက် 40 ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်တို့ကြားတိုက်ရိုက်ဆွေးနွေးပွဲတွေလုပ်တာ၅ကြိမ်ရှိသွားပါပြီ။ပြည်ပမှာအမေရိကန်ကစစ်ရေးအရဝင်ရောက်ဆွတ်ဖက်နေတာအရှိအကြာဆုံးဖြစ်နေတဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးဦးတည်တဲ့ကနအူးသဘောတူညီချက်မူကြမ်းတစ်ခုကိုရေးဆွဲထားပြီးလို့လည်းနှစ်ဖက်လုံးကပြောထားပါတယ်။
တချို့သတင်းမီဒီယာတွေကဖော်ပြထားသလိုမျိုးတရုတ်ရဲ့ကပတ်လန်းစီမံကိန်းကြောင့်အကျဉ်းလိုနဲ့ရောက်နေတဲ့နိုင်ငံတွေတခုမှမရှိတဲ့အကြောင်းတရုတ်နိုင်ငံတောင်ရှိသူတယောက်ကတင်းလာနေမှာကျင်ပါတဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါသည်။တကယ်တော့ကပတ်လန်းစီမံကိန်းမှာပါဝင်တဲ့နိုင်ငံအားလုံးလျင်မြန်စွာတဟုန်ထိုးတိုးတက်နေတာကြောင့်အကျဉ်းလိုနဲ့ကိုရောက်နေတယ်ဆိုတဲ့ပြောဆိုချက်ကမှားရနေဆိုပြီးတော့ကပတ်လန်းစီမံကိန်းဖွံ့ဖြိုးရေးအတွက်လှုံ့ဆော်ပေးနေတဲ့အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးရှာဝေမင်းကပြောပါသည်။နိုင်ငံတော်နိုင်ငံအနေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာသုံးဖို့ငွေချင်းနိုင်တဲ့အခွင့်အရေးရှိတဲ့အကြောင်းနဲ့ဖြစ်လာတဲ့အခြေအနေကိုထိမ့်သိမ်းနိုင်ဖို့ကအဓိကအရေးပါတယ်ဆိုပြီးတော့ဗန်နိုင်းဝန်ကြီးဌာနကဆောင်လီဟောင်းကပြောပါတယ်။အကျွေးယူရနိုင်ငံကသူတို့ဗန်နာငွေကိုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအခြေခံရန်တရားတွေနဲ့စက်မှုလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုနဲ့စက်မှုဖွံ့ဖြိုးမှုမြန်မြန်တိုးတက်စေရေးကိစ္စတွေမှာပဲအသုံးပြုဖို့ကန့်သတ်ထားတယ်ဆိုပြီးတော့သူကပြောပါတယ်။အကျွေးပေးတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေတရုတ်လိုအင်အားကြီးနိုင်ငံတွေအနေနဲ့နောက်ကျကျနေတဲ့နိုင်ငံတွေရဲ့ဗန္ဓာရေးချင်းတွေတိုးတက်မှုကိုအကူအညီပေးဖို့တောင်းဆိုရဲ့ဆိုပြီးလည်းသူကပြောပါရရှင
်။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.5kHz 1068.99.5kHz 1965.65နဲ့9.25kHz 11.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ဒီလိုကနေအင်္ဂါညနေပတ်တရုံးတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအားပြင်းနဲ့ငလျင်တစ်ခုထပ်လုသွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးအဖွဲ့ကပြောပါတယ်။နိုင်ငံမြောက်ပိုင်းမှာပြင်းရ 6.1 ရှိတဲ့ငလျင်တစ်ခုလုတာကြောင့်လူ11ယောက်ထဲမှာနေတည်ဆုံးခဲ့ရပြီးတဲ့နောက်ပြန်မှာပဲနောက်ထပ်ငလျင်ထပ်လုတာပါ။ပြင်းရ 6.5 ရှိတဲ့အခုငလျင်ဟာနိုင်ငံလေပိုင်းဒေသက 22B ကမ်းမြို့အရှိဘက်၈မိုင်အကွာကိုဗဟိုပြူပြီးဒီကနေ့နေ့လယ်ပိုင်းကလှုပ်သွားတာပါမြေရောက်အတော်လေးနက်တဲ့43မိုင်အကွာမှာလှုပ်သွားတာလည်းဖြစ်ပါတယ်ထိခိုက်ဒေဆုံးတာရှိမရှိနဲ့အပျက်စီးပမာဏကိုတော့ချက်ချင်းမသိရသေးပါဘူးတနင်္လာနေ့ငလျင်မှာဒေဆုံးသူအများစုကိုနိုင်ငံရဲ့အဓိကကျွမ်းမကြီးဖြစ်တဲ့လူဆုံးကျွမ်းဖိုရက်မြို့ကပျက်စီးပြိုကျသွားတဲ့ကုန်တကြီးတစ်ခုရဲ့အပျက်စီးပုံတွေအောက်မှာတွေ့ခဲ့ရတာဖြစ်ပါတယ်
လေဘနွန်နိုင်ငံကဟက်စ်ဘိုလာစစ်သွေးကြောင့်အုပ်စုရဲ့ဗန္ဒာရေးကိုထိခိုက်စေနိုင်တဲ့အချက်လက်တရင်ပေးရသူကိုစုချင်းငွေဒေါ်လာ10သန်းပေးမယ်လို့အမေရိကန်ဆိုရက်ကကြေညာလိုက်ပါတယ်။ Rewards for Justice တရားမျှတရေးအတွက်စုဆိုတဲ့အစီအစဉ်နဲ့အမေရိကန်နိုင်ငံခြားရေးဌာနကစုချင်းပေးသွားမှာပါ။အလိုရှိနေတဲ့ကျန်းဖက်သမားတွေကိုဖမ်းနိုင်တဲ့အချက်လက်တရင်ပေးသူတွေကို Rewards for Justice အစီအစဉ်နဲ့ငွေသားစုချင်းကိုပေးနေကြဖြစ်ပါတယ်။ဟက်စ်ဘိုလာကိုပြည်ပအကျန်းဖက်ဝါဒဆွဲအဖွဲ့အစည်းဖြစ်အမေရိကန်နိုင်ငံခြားရေးဌာနက1999ခုနှစ်မှာသတ်မှတ်ထားတာဖြစ်ပါတယ်
။အမေရိကန်မက္ကဆီကိုနယ်စပ်ကိုတရားမဝင်ဖြတ်ပြီးအမေရိကန်နိုင်ငံနဲ့ဝင်လာသူတွေကိုဖမ်းဆီးထိန်းသိမ်းတဲ့အရသာလက်နက်ကိုင်ပြည်သူ့စစ်အဖွဲ့တစ်ဖွဲ့ရဲ့ခေါင်းဆောင်ကိုဖမ်းဆီးထားပြီးယာစွေးမှုကျူးလွန်မှုတို့တူအနေနဲ့လက်နက်ခံရမှုကြောင့်လက်ဝဲထားရှိမှုနဲ့တရားစွဲထားပါတယ်။ Larry Mitchell Hopkins ကို New Mexico ပြည်နယ် Sunland Park မြို့မှာ Federal အဆင့်တာဝန်ရှိသူတွေရဲ့တိုင်ကြားချက်အရဖမ်းဆီးပြီးတဲ့နောက်တနင်္လာနေ့ကတရားရုံးတင်ပါတယ်။အမေရိကန်ပြည်တော်စုမှာခေလုံဝင်ရောက်ဖို့ကြိုးစားသူတွေကို Hopkins ရဲ့ United Constitutional Patriot အဖွဲ့ကပြန်ပြီးဆွဲဖမ်းဆီးနေတယ်လို့အမေရိကန်လူမှုလူလတ်ခွင့်ဆိုင်ရာသမဂ္ဂ ACLU ကစွပ်စွဲထားတာပါ Hopkins ဟာရဲအရာရှိအဖြစ်ဟန်ဆောင်မှုအပါအဝင်အလားတူရာဇဝတ်ပြမှုမျိုးတွေနဲ့2006ခုနှစ်ကပြစ်ဒဏ်စီရင်ခံခဲ့ရသူဖြစ်ပါတယ်
ဆွေဒင်နိုင်ငံတွင်မှနိုင်ငံရေးမတည်ငြိမ်မှုနှင့်ပတ်သက်တဲ့အာဖရိကခေါင်းဆောင်များအရေးပေါ်ထိပ်သီးစည်းဝေးကိုအင်္ဂါနေ့မှကျင်းပမယ်အကြောင်းအင်ဂျင်နိုင်ငံကကြေညာလိုက်ပါတယ်။ဆန္ဒတပ်တွေလမ်းပိတ်ထားတာတွေကိုဖယ်ပြီးတော့ထွက်သွားဖို့ဆွေဒင်စစ်ခေါင်းဆောင်တွေကပြောဆိုနေပေမဲ့လည်းဆန္ဒပြပွဲခေါင်းဆောင်တွေကဆွေဒင်မျိုးတော်ခါတိုအမ်မှာအင်္ဂါနေ့ကလည်းဆန္ဒပြပွဲတွေပို့တိုးပြီးလှုပ်ဆောင်သွားမယ်လို့ပြောဆိုထားတာကြောင့်အခုလိုရေးပေါ်စည်းဝေးခေါ်လိုက်ရတာပါ။အရသာဆွေရအာနာရလာဒီအထိဆန္ဒပြပွဲတွေဆက်ပြီးလှုပ်ဆောင်သွားမယ်အကြောင်းဆွေဒင် Professional Association အဖွဲ့ခေါင်းဆောင်ကပြောပါတယ်။နှစ်30အာနာရခဲ့တဲ့ဆွေဒင်သမ္မတအိုမာအယ်ဘရှားကိုပြီးခဲ့တဲ့ဇာတ်ပြီးတုန်းကယာတုချခဲ့ပြီးတော့ဆွေဒင်စစ်တပ်ကအာနာသိမ်းခဲ့တာပါ။ပြည်သူတွေလက်ထဲအာနာပေးအပ်မယ်လို့စစ်ဆွေရခေါင်းဆောင်ကတင်းငင်နေတုန်းကပြောဆိုခဲ့ပေမဲ့အခုချိန်ထိစစ်တပ်ကအရသာအဖွဲ့စီအာနာလွှဲပြောင်းတာမရှိသေးပါဘူ
း။ E-cigarette ကိုတောက်နေကြတဲ့စစ်တော်သက်လူငယ်များပြားဟာစွဲစီတဲ့နီကိုတင်းပမာဏဘယ်လောက်များများကိုသူတို့ရှူရှိုက်နေလဲဆိုတာနားမလည်ကြဘူးလို့ကလေးဆေးပညာရဆိုင်ရာအမေရိကန်အကယ်ဒမီကထုတ်ဝေတဲ့စာဆောင်ထဲမှာဖော်ပြထားတဲ့လေ့လာချက်အသစ်တစ်ခုမှတွေ့ရပါတယ်။ E-cigarette ထဲမှာနီကိုတင်းဓာတ်ပါဝင်ပေမဲ့တမယိုးကျ cigarette တွေမှာပါတယ်လို့သိကူဘေးဖြစ်စေတတ်တဲ့ CG ဒါမှမဟုတ်တခြားဓာတ်ပစ္စည်းအတော်များများတော့မပါပါဘူး။ဘက်ထရီနဲ့သုံးရတဲ့ E-cigarette ဟာနီကိုတင်းအရေကိုရှူရှိုက်လို့ရတဲ့အငွေ့အဖြစ်ပြောင်းပေးလိုက်တာပါ။အသက်16နှစ်ယောက်လူငယ်တွေကို E-cigarette မရောရဘူးလို့အမေရိကန် Federal ဥပဒေကပိတ်ပင်တားမြစ်ထားပါတယ်။ဒါပေမဲ့ဒီကရက်နှစ်ကထုတ်တဲ့လီလာချက်တခုမှာတော့အထက်တန်းကျောင်းသား5ယောက်မှ1ယောက်ဟာ E-cigarette တောက်ကြတယ်ဆိုတာဖော်ပြထားပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန်းရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြသွားတာပါ။အခုမြန်မာပြည်ဆိုင်ရာဆက်သွယ်မှုမြန်ချက်တွေသတင်းလွှာတွေစတိုက်နားဆင်ရပါမယ်ရှင်။ရတသတင်းတောက်တွေရဲ့နောက်ဆုံးယူကန်ကိုနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပလတ်လိုက်ပါတယ်။မိသားစုဝင်တွေကယူကန်အောင်မြင်လိမ့်မယ်လို့မျှော်လင့်ခဲ့ကြပေမဲ့မျှော်လင့်သလိုဖြစ်မလာခဲ့ပါဘူး။အခုလိုပယ်ချလိုက်တာဟာသတင်းရယူဝင်တွေအတွက်အဟန့်အတားဖြစ်သွားစေသလိုသူတို့လွတ်မြောက်ဖို့နောက်ထပ်တရားဝင်နီလန်းတွေနဲ့ကြိုးစားဆောင်ရွက်သွားမယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်။ဒီအကြောင်း VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ရိုက်တာသတင်းတော်ပြည်တွင်ကိုဝါလုံးနှင့်ကိုကျော်စိုးတို့အတွက်တရားစီရင်ရနောက်ဆုံးလမ်းကြောင်းလို့ဆိုရမယ်။နောက်ဆုံးပြင်ဆင်ချက်အယူခံကိုဒီကနေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပလတ်လိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနိုင်ငံတော်လွှတ်ဝတ်ချက်အုပ်ဥပဒေနဲ့ထောင်နဲ့ခုနှစ်နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ချမှတ်လိုက်တဲ့အမိန့်ကိုတိုင်းတရားရုံးကအယူခံဝင်ခဲ့ပြီးမှပလတ်လိုက်တဲ့အတွက်အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်မှာပြင်ဆင်ချက်အယူခံဝင်ခဲ့တာဖြစ်ပါတယ်။အခုလိုပြည်အောင်လူတရားလွှတ်တော်ချုပ်ကပြင်ဆင်ချက်အယူခံပါလက်လိုက်တာဟာမြန်မာနိုင်ငံမှာသတင်းရယူဖြန့်ဖြူးခွင့်အတွက်အဟန့်အတားဖြစ်သွားစေရလို့တရားရုံးအထက်မှာအကျိုးဆောင်တရားလွှတ်တော်ရှင်နေဦးခင်မောင်တို့ကသတင်းနောက်တွေကိုပြောပါရစေ။ရှင
်နေရတာပုံစံမျိုးလေးပါလက်လိုက်ပါလေ။အော်ယုံနဲ့ယုံရဲ့အမိန့်တွေကိုအကြည့်ပြလိုက်ပါ။အမိန့်တွေကသူတို့ဆက်ပြီးတော့ပြပေးရမယ်။ဒီမှာတော့ကျွန်တော်တို့ကတော့ဒီအဆုံးဖြတ်တဲ့ပတ်သက်လို့စိတ်ပြက်နေတယ်လို့ကျွန်တော်ပြောချင်တယ်။အဲဒါမြန်မာနိုင်ငံရဲ့တရားစီရင်ရေးလာခွင့်ဆိုတော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာရှိခဲ့ပြီးတော့မြန်မာနိုင်ငံမှာရှိတဲ့ပြည်ထောင်စုအပါဝင်ပေါ့ဒါဒီ press ပြရတာလောလောဆယ်တင်ရှာဖို့ရဲ့ဖြန့်ဖြူးဖို့အဲ့ဒါဒီအကုန်လုံးအမှန်တရားကြောက်ရအောင်ဒီတရားမျိုးအခန်းတိုင်းရှိမှာရှိတယ်လို့ပြောလို့ရပါတယ်
နေပြည်တော်ပြည်အောင်စုတရားလွှတ်တော်ချုပ်ကကိုဝက်လုံးနဲ့ကိုကျော်စိုးရဲ့ပြည်စင်ရဲ့ယူကန်ကိုပတ်လက်လိုက်ပြီးမဲ့သူတို့နှစ်ဦးလွတ်မြောက်ဖို့အတွက်နောက်ထပ်နည်းလမ်းတွေရှိသေးတာမို့လွတ်မြောက်ရေးဆက်ကြိုးစားသွားမယ်လို့ရှင့်နေဦးခင်မောင်စောကပြောပါတယ
်။သွားနိုင်တဲ့အဆင့်35တရားရေးအရာအထူးယူကန်တို့အဲဒီပါကျွန်တော်တို့ရှိတယ်နော်။သို့တော့အဲ့ဒီဥစ္စာနဲ့ပတ်သက်လို့သူတို့ကကျွန်တော်တို့ကိုတရားရေးနဲ့ပတ်သက်လို့ဆက်လက်ပြီးတော့သွားဖို့သူတို့ဆန္ဒမရှိဘူးလို့ပြောတယ်ဒီအရာအတွက်ကြောင့်ကျန်နေဟိုဟာကနှစ်ဖက်ရှိတယ်နော်။လမ်းကြောင်းနှစ်ခုပေါ့ဗျာ။ကျန်နေလမ်းကြောင်းနှစ်ခုရှိတယ်။အဲ့ဒါကအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းနဲ့ဥပဒေကြီးရေးလမ်းကြောင်း။အုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းမှာကသမ္မတရဲ့ဟိုဇနီးဝင်ရှိမယ်။အဲ့ဒါကသမ္မတကနေပြီးတော့မှရှင်းနေချုပ်ကတဆင့်ဟိုဟာလုပ်တဲ့ဝင်ရောက်ပြီးတော့ရှင်းနေချုပ်ရဲ့ဝင်ရောက်ဖြည့်ရှင်းဖို့ကြိုးစားတာလေးလုပ်နိုင်တာရှိတယ်။နောက်တစ်ခါဥပဒေကြီးရေးလမ်းကြောင်းကတော့လွတ်တော်မှာရှိတဲ့ကော်မတီတွေကတစ်ဆင့်ပေါ်လာတာကိုဆုံးဖြတ်ဖို့ဘောလားအချက်ပြုဖို့ကြိုးစားနေရှိတယ
်။ဒီနေ့ဆုံးဖြတ်ခြင်းနဲ့ပတ်သက်လို့ကိုယ်အလုံးရဲ့အမျိုးသမီးဖြစ်သူမပန်းအီမွန်ကအခုလိုမှတ်ချက်ပြုပါတယ
်။အခုပြောင်းလဲလာနေတဲ့အချိန်နဲ့ဟိုအကောင့်ကိုလည်းမျှော်လင့်ထားပါတော့။ဒါပေမဲ့ဒီနေ့ဆုံးဖြတ်တဲ့အတန်းက ကိုခင်ဗျားမဖြစ်လာတော့စိတ်ထဲမှာတော့တော်တော်ဝမ်းမနေကိုအောင်မိသားစုဝင်နေနေရတော့စိတ်တော့မကောင်းပါတော့ကိုကကိုမျိုးသားတွေကလူကောင်းနေဆိုတော့သူတို့အများဆုံးမမြောက်လာသေးတယ
်ဒီကနေ့ရိုက်တာတရင်နောက်ဒီအယူခံကိုပလက်လိုက်တဲ့ပြန်စုတရားလွှတ်တော်ကြီးရဲ့ဆုံးဖြတ်ချက်ကိုအထူးစိတ်ပြည့်ရာကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်လိုက်တယ်လို့ဒီဖြစ်ရက်ကမြန်မာနိုင်ငံအတွင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အခွင့်အရေးနှေးပါလာနေတာကိုဖော်ပြလိုက်တာပဲလို့တန်ယုံအရာရှိသူကပြောပါတယ
် The Supreme Court's ruling in Wallon and Chasso's case is deeply disappointing.These convictions
are not good to sue ရဲ့အမှုနဲ့ပတ်သက်လို့ပြောင်းစုတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုများစွာစိတ်ပြက်မိပါတယ်။ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းလို့မျိုးဆက်တန်ချက်အဖွဲ့ဝင်တွေကိုလည်းမကြသေးခင်ကဖမ်းဆီးခဲ့တာ။အဲဒီတော့ကိုရဲနေနဲ့တခြားသတင်းတောက်တွေကိုမကြသေးခင်တော့ကတရားစွဲခဲ့တာတွေလို့ပြည်တယ်စီရင်မှုတွေကမြန်မာနိုင်ငံနဲ့လွတ်လပ်စွာပြောဆိုမှုအတွက်တီးခံမှုမရှိတဲ့အခြေအနေပေါ်ဆိုးလာနေတာကိုထောက်ပြနေကြတာပါ။သတင်းစာ၊တရော်စာ၊ငင်းငန်းစွာဆန္ဒပြတာနဲ့အခြားသောတရားဝင်ထုတ်ဖော်ပြောဆိုမှုတွေဟာဒီမိုကရက်တစ်လူ့ဘောင်အဖွဲ့အစည်းတည်းရဲ့အတွင်းမှာတော့ဒါတွေဟာပြစ်မှုမဖြစ်တင်ပါဘူး
။တရင်နောက်ကိုဝလုံးနဲ့ကိုကျော်စိုးတို့ဟာ2018ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့တရင်ရိုင်းဖို့ကြိုးစားရင်းဖန်ဆီးခံခဲ့ကြရတာဖြစ်ပြီးသူတို့နှစ်ဦးမှုကတော့ကိုလာကြာစစ်ဆေးခဲ့ပြီး2018ခုနှစ်စက်တင်ဘာ3ရက်နေ့မှာမြောက်ပိုင်းခရိုင်တရားရုံးက2008နှစ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒရင်နောက်နှစ်ယောက်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ရဲမှုချုပ်တင်ကိုကထောင်ချောက်ဆင်ဖမ်းဆီးခဲ့တာလို့တရားလူပြသက်တည်တူဖြစ်တဲ့ဒူရဲမှုအောင်မိုးရံနိုင်ကတရားခွင်မှာထွက်ဆိုခဲ့ပါသေးတယ်။ဒီထွက်ဆိုချက်ကြောင့်ဒရင်နောက်နှစ်ယောက်ပေါ်တရားစီရင်တာနဲ့ပတ်သက်လို့ညှတာမှုမရှိဘူးလို့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တယ်လို့NLD အရသာဆိုရလက်ထမှာသတင်းလွတ်လပ်ခွင့်ပေါ်မေးခွန်းထုတ်တာတွေလည်းရှိပါတယ်။နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေး CPJ ပါဝင်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကလည်းသူတို့နှစ်ဦးကိုအ мян ဆုံးပြန်လုပေးဖို့တောင်းဆိုခဲ့ကြပါသေးတယ်။နယ်စည်းမထားသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်းကိမ့်မှာတော့မြန်မာနိုင်ငံဟာအရင်နှစ်တွေကတည်းကတဆင့်ညော့ကျသွားပြီးအခုလိုညော့ကျတာဟာဒီသတင်းနောက်နှစ်ယောက်ပေါ်ထောင်ဒဏ်ချမှတ်လိုက်တာကြောင့်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုထန်အောင်ခန့်ပြောပြသွားတာပါရှင်အခုလို writer သတင်းသမားနှစ်ဦးရဲ့အယူခံကိုနေပြည်တော်မှာရှိတဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့အတွက်သတင်းလွတ်လပ်ခွင့်နဲ့မြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်မှာကိုသတင်းမီဒီယာအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်ဒီအတွက်လည်းမြန်မာအစိုးရအနေနဲ့သတင်းတောက်တွေကိုအ мян ဆုံးပြန်လွှတ်ပေးနိုင်အောင်ကြိုးပမ်းကြဖို့ကိုလည်းတိုက်တွန်းလိုက်ကြတာပါwriter သတင်းတောက်တွေအမှုနဲ့ပတ်သက်လို့တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်အပေါ်မြန်မာသတင်းသမားတွေရဲ့အမြင်တွေကိုတော့မဆုမွန်ကစူးစီးတင်ပြပေးထားပါရှင်
။ဟုတ်ကဲ့ပါ။နိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြန်မှုနဲ့2009နှစ်ကြာခံနေရတဲ့ writer သတင်းတောက်တို့ရဲ့နောက်ဆုံးအယူခံနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့အတွက်မြန်မာနိုင်ငံသတင်းလွှတ်လပ်ခွင့်မှာနောက်ပြန်ဆုတ်တဲ့ခြေလှမ်းတရအဖြစ်သတင်းသမားတွေကစိုးရိမ်နေကြပါတယ်။ writer သတင်းတောက်တွေသာမကကြာသေးခင်ကနေစလို့သတင်းမီဒီယာသမားတွေကိုအရေးယူနေတာတွေအရေးယူဖို့ကြိုးပမ်းလာနေတဲ့လုပ်ရက်တွေကြောင့်တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်မှာစိုးရိမ်နေလို့လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွေ့အမှုတစ်ကိုမြင့်ကျော်ကပြောပါတယ
်။ဒီနေ့အလိုပေးလိုက်တဲ့ကြားရင်ဟာမှာတော့အများကြီးတော့အံ့ဩမှုမရှိဘူးဒါပေမဲ့အကျိုးဆက်တော့မကောင်းဘူးပေါ့နော်မကောင်းဆိုတာဒီဟာကဒီပြည်နာမြောက်ပဲကိစ္စမဟုတ်ဘူးဒီဟာမြန်မာနိုင်ငံရေးပုံတွင်လွတ်လပ်ခွင့်ပို့ပြီးတော့နိုင်ငံတကာနားလည်နေကြတဲ့ဟာလည်းဖြစ်တယ်နောက်တော့ဒီမိုကရေစီရှင်ကူးကံရေးကြေဟာရဲ့စိတ်နှံမှုဆိုးရရဲ့နိုင်ငံရေးဘယ်လောက်ကြီးအမှတ်ကနေရှိလဲမရှိလဲဆိုရဲအဲ့လိုမျိုးတွေဖြစ်စေဟိုဆက်ဆက်ပြီးသင်္ကြန်ကြမယ်ကိစ္စဖြစ်နေတဲ့အတွက်အဲ့ဒီပဲကြည့်ရင်တော့မကောင်းဘူးလို့ကျွန်တော်မြင်တယ်တရားသိက္ခာပုဒ်ရေဟိုဖန်ဖြေးတာတွေစစ်တေးခံတာတွေထုတ်ထရတာအဲ့ဒါတွေကဟိုစက်တိုက်တယ်ဒီလိုဟိုတစ်ခုတစ်ခုလို့ဖြစ်နေတော့ဟိုအချိန်ကြီးတော့စက်နက်ခံရတဲ့အနေအထားမျိုးဖြစ်နေလို့ပြောရမယ်လက်ရှိရှိနေနေထားတော့တိတ်ပြင်းလှလခွင့်တဲ့တိတ်မကောင်းလို့ပြောရမယ
်ဒီမိုကရေစီအသွေးကူးပြောင်းဖို့ဂတိပြုထားတဲ့အရသာအစိုးရလက်ထက်မှာသတင်းမီဒီယာသမားတွေအပေါ်အရေးယူအပြစ်ပေးတွေတဲ့လောက်ရတဲ့ကြောင့်နိုင်ငံတကာအတိုင်းဝိုင်းကလည်းဝေဖန်တာတွေထွက်ပေါ်နေပါတယ်အခုနောက်ဆုံးတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဒီလိုအပြည့်တွေပိုအားကောင်းလာနိုင်တယ်လို့လည်းကိုယ်တိုင်လည်းပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုခံထားရတဲ့မြန်မာနိုင်ငံအယ်ဒီတာချုပ်ကိုဆွေဝေးကသုံးသပ်ပါတယ
်ဒီမိုကရေစီလူ့ဖွဲ့ပြီးမှဆိုကျွန်တော်တို့ကလွတ်လပ်စွာကြီးစွာပြောဆိုခွင့်ဆိုတာအမှတ်ခံပြီးနိုင်တဲ့အခါတိုင်းနိုင်ငံကိုရှိရမယ်ဆိုတာကိုဒီလူ့ဖွဲ့ချင်းမှာမရှိသေးဘူးဆိုတာကိုဖော်ပြလိုက်တာပဲဒီနေ့ဆုံးဖြတ်ချက်လေးအမြင်ရတယ်ကျွန်တော်ကအဲ့လိုမြင်နေကျွန်တော်လက်ရှိ ဒီအကူကြောင်းမူခီကာမှာမီဒီယာရဲ့နောက်တစ်ပြည်မီဒီယာရဲ့လောလောလတ်လောကကြီးလို့မရဘူးဆိုတော့တကယ်မှာပုံမှန်သွားတာအကောင်းဆုံးကတော့ဒီဟိုဟာသမ္မတအနေပြီးတော့ဒီလူငင်းချမ်းတော်ကိုပြည်ပြရပါတယ်ဘာဒီမှချိန်ကြောင်းပြည်ပါလဲမနာအနေပြီးမှာရဲ့ဆုံးနေတဲ့လူငင်းချမ်းတော်ကိုပြည်ပြရတယ်ဆိုတော့ဖော်ပြထားတာဆိုတော့အဲ့ဒီအခွင့်အရေးပေါ့နော်ဒီအစ္စရာပြည်ပါပါပေါ့အဲ့ဒါကိုသမ္မတအနေ
အဲဒီတစီအရှေ့ရနေစင်းနဲ့ကိစ္စတခုဖြစ်နေပြီလေဒီကျွန်တော်ဖြစ်ပါတယ်ဟုတ်တတိယတောင်တယောက်ရဲ့အယူခံပယ်ချခံရတဲ့အပေါ်မှာတော့လူခွေလှူရှားသူတွေအပါအဝင်နိုင်ငံတကာနဲ့ဒေသတွေကလည်းတတိယလိုလက်ခွေအတွက်နောက်ပြန်ဆုတ်တဲ့ခြေလက်တစ်ခုဖြစ်တယ်လေချက်ချင်းဆိုသူတို့ဝေဖန်ခဲ့ကြပါတယ်တာရင်တတိယမီဒီယာအတိုင်းအမြင်ကအဲဒီတောင်ဦးဇင်လင်းကတော့နိုင်ငံတကာကဝေဖန်စရာအခြေအနေတွ
တာဝန်ရှိတဲ့ကောင်းဆောင်တွေကညီညီနှိုင်းနှိုင်းလုပ်ပြီးတော့ဒီကိစ္စကိုမပြေလည်လည်ထိအောင်လုပ်ပြင်တယ်လို့ယူဆတာပေါ့လေ။နှစ်ဖက်အမြင်ပေါ့ဒီဘက်မှာဖြစ်နေတဲ့အကြတဲ့အခက်အခဲလည်းမြင်နေရတယ်။နိုင်ငံတကာကအရှိမြင့်သုံးသပ်တဲ့ပုံစံချက်တွေလည်းတွေ့နေရတယ်။အဲ့တော့တရားတကယ်သာပြေလည်အောင်လုပ်မယ်ဆိုရင်နိုင်ငံပုံရိပ်အတွက်အကျိုးရှိတယ်။ပြည်မီဒီယာဒီလောကအတွက်ကောနော်လက်ရှိအစိုးရရဲ့ပြည်မီဒီယာဆိုင်ရာမူဝါဒအရကိုဒီပုံရိပ်တွေကမြင့်တက်လာမှာဖြစ်တယ်။ဒါကြောင့်မလို့ဖြစ်တဲ့နာကတော့ဒီကိစ္စဟာဝင်လို့ရတဲ့တောင်းအနေပြီးတော့သမရကဖြစ်စီညီနိုင်ဖြန်ပြီးဆောင်ရွက်ပေးရင်တော့အတိုင်းအတာအကျိုးရှိမယ်လို့အဲ့လိုတော့သုံးသပ်မိတာပေါ့
ရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းယူနေချိန်မှာဖမ်းဆီးအရေးယူခံရတဲ့သတင်းတော်နှစ်ယောက်ကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနိုင်ငံတကာကထုချုံတဲ့သတင်းသမားတွေကိုချီးမြှင့်တဲ့ပူလီဇာဆုရှင်တွေအဖြစ်နဲ့လည်းရွေးချယ်ခဲ့တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံတဲ့ရည်ကြီးမှုဆိုင်ရာ UNESCO ကလည်းသတင်းလွတ်လပ်ခွင့်ဆုကိုချီးမြှင့်ထားပါတယ်ရှင်
မဆုမွန်ပြောပြသွားတာပါရှင်။အခုတစ်ခါတော့ရခိုင်စစ်ပေးဆောင်ဒုက္ခသည်တွေရဲ့ကြမ်းမာရေးအခြေအနေဘက်ကိုအလှည့်ပေးကြပါမယ်။ရခိုင်ပြည်နယ်စစ်ရေးပြိပခတွေအတွင်းစစ်ပေးဆောင်ဒုက္ခသည်စခန်းတွေမှာနှွေရာသီတောက်သုံးရေပြက်လက်ပြီးနောက်ဆက်တွဲဝမ်းပြက်ဝမ်းလျှောနဲ့ဖြားနာသူတွေတိတိတသားများလာနေတယ်လို့အကူအညီပေးနေတဲ့အဖွဲ့တွေကပြောကြပါဗျ။တိုက်ပွဲတွေကြားသွားလာရေးအခက်အခဲကြောင့်ကြမ်းမာရေးဆောင်ရှောက်မှုအပြည့်ဝရဖို့ခက်ခဲတယ်လို့လည်းဆိုပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဧပြီလရဲ့ပူပြင်းတဲ့ရာသီမှာမတန့်ရှင်းတဲ့သောက်သုံးရည်တွေကြောင့်ရခိုင်ပြည်နယ်ကစစ်ရှောင်စခန်းတချို့မှာကျန်းမာရေးဆိုင်ရာပြဿနာတွေဖြစ်ပွားနေတယ်လို့စစ်ရှောင်ရေးကိုကြီးဆောင်ရွက်နေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုအစည်းအရုံးတွင်မှဦးစောစောထွန်းကပြောပါတယ်
ဒီမှာရဲကပုံပြည့်ရှိနေရှိတဲ့အချိန်ကဒုက္ခတွေရောအကုန်လုံးတော်များကဒီတလပဲစားတွေအမှားပဲရှိနေတုံးပဲအဲ့ဒီကပုံတွေနဲ့တူတူကွာဖြစ်လာတာကတော့တာသုံးရှားပါတဲ့ပြဿနာပေါ့တာသုံးရကအခုကဟိုသခဲတဝက်လောက်မှာတာသုံးရတောင်းရပြဿနာဖြစ်နေတာအခုကမချိုးသခဲတွေဆိုရင်တောင်းရလုံးဝပြင်းနေတယ်ဘယ်လောက်ကိုဖြစ်နေပြီဒီလိုဒီသခဲတဝက်လောက်မှာတော့တောင်းရကရှိနေတယ်ဆိုလို့လည်းရေကတိတ်မကောင်းဘူးအဲ့တော့ဒီကူလာရဲ့ရေရှားပါတာရဲ့အဟာရမပြည့်မတော့ရဲ့အဲ့ဒီမှာပြမဆိုလို့ရှိရင်တော့ဒီခန္ဓာ၆ဆိုးကိုကြောင်ဝင်ရှော်တွေကဟောစခေတ္တရောမင်းနဲ့ဖြစ်နေကြပါလေ။ဖြစ်များတာကတော့ဒီရေသေးတော်မျိုးတွေမှာဆိုရင်စင်ခုံးတိုင်ကိုဖောက်ဖြားနာတော်ဝင်ပြုတ်ရှော်ဖြစ်တာရောရှိတယ်။နောက်လေညိုမြေအထက်ဘက်မှာရှိတယ်စင်ပေါ်ကိုင်းတို့စင်ခေတို့ပေါ့လေ။ကျောက်တော်မင်းတွေမှာဆိုလို့ရှိရင်လည်းဒီဝတ်တောင်သမင်္ဂလာကဲဆောက်ဒီစခေတ္တမှာလည်းအစ်မရေရှိုးရှိနေရှိနေပါလေ။
မြောက်ဦးမြို့နယ်စင်ကဲစစ်ပေးဆောင်စခန်းမှာဖြားနာခြင်းနဲ့ဝင်လျှော်ယောဂဖြစ်ပွားနေသူရှိဦးပြင်တခြားယောဂဖြစ်ပွားနေသူ10ဦးထက်မနည်းရှိနေသလိုကြောက်တော်မြို့နယ်ဝါတောင်စခန်းမှာဖြားနာဝင်လျှော်သူ22ဦး၊ကောင်းမင်္ဂလာစခန်းမှာ17ဦးရှိနေတယ်လို့ဦးစောစောထွန်းကပြောပါတယ်။ဒီစီးရင်ဟာရခိုင်တိုင်းဒေသမြို့နယ်စုစည်းရုံးရဲ့လက်လှမ်းမိလောက်ကဆွေးရှိထားတာဖြစ်ပြီးတခြားစခန်းတွေမှာလည်းဖြားနာမှုတွေရှိနေကြောင်းဦးစောစောထွန်းကပြောပါတယ်။ပြီးကြတဲ့ရက်ပိုင်းတုန်းကမြောက်မြို့နယ်စင်ကဲစစ်ပေးဆောင်စခန်းမှာဖြားနာတာနဲ့ဝင်လျှော်ယောဂဖြစ်ပွားခဲ့တယ်လို့ဒီရက်ပိုင်းတွင်မှာကျန်းမာရေးဝန်ထမ်းတွေရောက်လာလို့ကူးစက်နေစေလို့စင်ကဲစစ်ဆောင်စခန်းတာဝန်ခံဦးသွန်းဖြူကပြောပါတယ
်ပြီးကြတဲ့ရက်တုန်းကတော့အပြားတွေလည်းရှိရဲ့နောက်ပြီးတော့ဝင်လျှော်ဝင်ပြက်လေးဖြစ်တဲ့ဘောအန်နဲ့ကလေးတွေလည်းရှိရဲ့အခုတော့ကျန်းမာရေးမှုရောက်နေလို့အဲ့ဒါတွေဖြေကူးနေပါတယ
်အထူးသဖြင့်စင်ကဲစခန်းမှာမသရှင်းတဲ့လေးမျိုးမြည်ရေကိုယ်တာတောက်သုံးနေရတယ်လို့ဦးသွန်းဖြူကဆက်ပြောပါတယ်
သောတုံးရည်ကတော့ဒီမင်းမျိုးရည်ရည်ကိုတုံးနေရတယ်။ဆိုင်ရှင်တို့သိနေရှိဘူး။ညနာကျတော့ဒီတိုင်းတွေအငယ်ကြီးလေးမျိုးတယ်။ဘုတ်ကောင်တွေလေးမျိုးတယ်။ငါအသေးကောင်တွေအဲ့ဒီလိုဆိုင်ရှင်တို့သိနေရှိဘူး
။ဒုက္ခတဲ့စကံတွင်ဝုံပြဝုံလျှောဖြားနာသူတွေကိုကုသရေးမှာနေမြေလုံခြုံရေးချင်နေကြောင်းကျမရေးဝန်ထမ်းတွေတွားရောက်ဖို့အခက်အခဲရှိနေတယ်လို့လည်းဥစောစောသွန်းကပြောပါတယ
်။ကျွန်တော်တို့ဒီကျမရေးဘုန်းကြီးတွေပြောလို့ဒီအစိုးရကတော့သူတို့ကိုတော်ဖို့ညွှန်ကြတယ်။ဒါပေမဲ့လုံခြုံမဲ့ဆိုင်ရာအစီအစဉ်တွေကမရှိနေဘူး။
ไม่ใช่หรอกแต่ช่วงที่นี่ก็เลยไปแต่กูเนี่ยนิมิตเสียมาชีวิตขนาดนั้นแล้วพวกว่าเลเวอเรจเดียก็ตัวละเท่าไหร่กูว่าแล้วเราเล่นมาว่าแต่กูจะได้มาแต่กูคิดว่าไหนจะได้ตัวเช่นเดียกันที่เดียวจะขายไปในตัวมาเมื่อวานตั้มร้อนเนี่ยจะขายตั้งต่ออีกด้วยจ้าไต่ป่วยเลยสั่งเล็กเก็บวันนี้สั่งเล็กเก็บไปเลยที่นี่มาเลยไม่เอาไม่เอาเนี่ยซ้ำมาแล้วเนี่ยจีพีขัดตาเนี่ยจานเนี่ยเสียพีพีไต่ป่วยเก็บวันมุกุรอตีไม่พิวหนังเด Chakto, Mongo, Buddhidang, Yetidang, Bunajumu Nedri Bema, Sichang Zagan, ဒီထုတ်ကတဲ့စကားနေဟာဒေတာခန်လူမှုဖွဲ့စည်းတွေကနေကူညီထောက်ပံ့နေရတာဖြစ်ပြီးဒီလိုကူညီပေးမှုတွေမှာလည်းအာဏာပိုင်တွေရဲ့ကန့်တတ်တာခံရတယ်လို့အကူအညီပေးရေးဆောင်ရွက်သူတွေကနေပြောပါတယ်ခင်ဗျာ
ပါရှင်ပါခင်ဗျာနိုင်ငံတော်တမန်ကပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအခုသတင်းပတ်အတွင်းတရုတ်နိုင်ငံကိုသွားရောက်ပြီးတော့ပိုလမတ်စ်စီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုဒုတိယကြိမ်ဖော်ရံကိုတက်ဖို့ရှိနေပါတယ်တရုတ်စီရောကကမ္ဘာကထပြုနေတဲ့အိုဘီအိုဟာကမ္ဘာတကွင်းလမ်းတစ်စင်းဆိုတဲ့ပိုလမတ်စ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘာတွေတက်ရောက်လာနိုင်တယ်လဲဆိုတာန
တရားလိုက်အစီအစဉ်လွှတ်တုပ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ယူဆကို့ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-332-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မြန်းကြမယ်သတင်းတွေကိုကြိုးစားပါတယ်ခင်ဗျာ။
ဒီနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့နိုင်ငံတကာသတင်းတွေအပြင်အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ57 kHz 585နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနိုင်နိုင်ပါရဲ့ရှင်။အခုအင်ကာနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ထောင်နာခွန်နေစီချမှတ်ခံထားရတဲ့ Rider သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံကိုနေပြည်တော်တရားထုတ်တော်ချုပ်ကဒီနေ့ပယ်ချလိုက်တဲ့ပေါ်လူခွင့်ရေးလူရှားသူတွေကဝေဖန်ရှုတ်ချကြပါတယ်။မြန်မာနိုင်ငံလူခွင့်ရေးကြီးနေဆိုင်ရာဒုစုံရဲစစ်စီရေးမှူးပေါမောက်ခရန်ကြီးလီကမြန်မာနိုင်ငံမှာတရားဥပဒေအောင်မြင်မှုမရဘူးလို့ Twitter မှာရေးပါတယ်။နိုင်ငံတကာလူမျိုးချမ်းသာခွင့်အဖွဲ့ AI ရဲ့အရှိနဲ့အရှိတောင်အစဒေတာဆိုင်ရာညွှန်ကြားရေးမှူး Nicholas Dukelin ကဝါလုံးနဲ့ကျော်စိုးဦးရဲ့အယူခံကိုတရားထုတ်တော်ကပယ်ချလိုက်တာဟာစိုးရွားတဲ့တရားမမျှတမှုဖြစ်ပြီးမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အတွက်အမှောင်ဖုံးတဲ့ဒီတစ်နေ့ဖြစ်တယ်လို့ပြောပါတယ်။လူခွင့်ရေးစောင့်ကြည့်လေလာရေးဖွဲ့ HRW ရဲ့အစဒေတာဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဆက်ပြီးကြင်ကြနေတာဟာဒေါ်စန်းစုကြည်ဦးစော်မှုအောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီဘယ်လောက်တော့မှားယွင်းနေလဲဆိုတာကိုပြနေတယ်လို့ပြောပါတယ်။ခရီးရန်ပါတာဝင်ထွက်မြတ်ထားတဲ့ Easter Sunday နေ့ကသတိလင်္ကာနိုင်ငံမှာလူပေါင်းအယောက်300ကျော်တည်ဆုံပြီးယာနဲ့ချီပြီးတော့တန်ရာရခဲ့တဲ့ဘုံဖောက်ခွဲမှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်အဖွဲ့ကအထောက်အထားတစုံတရာမပေးဘဲပြောပါတယ်။အာဖဂန်နစ္စတန်ပြည်နယ်တင်းရေးဆိုင်ရာအမေရိကန်အထူးသတင်းမန်ဇယ်မီခလီဇက်ဟာတာလီဘန်တွေနဲ့ဆက်ဆက်ညှိနှိုင်းပွဲနောက်တစ်ကြိမ်လုပ်ဖို့အတွက်ကာတာနိုင်ငံကိုကြီးထွက်သွားပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်ရေးနိုင်ငံရေးအဖြစ်တခုရှာဖို့ရည်ရွယ်ချက်နဲ့အမေရိကန်နဲ့တာလီဘန်တို့အကြားဆွေးနွေးပွဲတွေလုပ်နေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအားပြင်းတဲ့ငလျင်တစ်ခုထပ်လုပ်သွားတယ်လို့အမေရိကန်ဘူမိပေဒါတိုင်းတာရေးအဖွဲ့ကပြောပါတယ်။နိုင်ငံမြောက်ပိုင်းမှာပြင်းရ 6.1 ရှိတဲ့ငလျင်တစ်ခုလုပ်တာကြောင့်လူ7ယောက်ထဲမှနေတည်ဆုံခဲ့ရပြီးတဲ့နောက်တည့်မှာပဲနောက်ထပ်ငလျင်ထပ်လုပ်တာပါခင်ဗျာ
။ဟင်္ဂါနဲ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Thank you.